မြန်မာနိုင်ငံနဲ့ယူရှပူးပေါင်းပြီးနျူကလ িয়ার တုတ်သေသနဓာတ်ပေါင်းပုံတစ်ခုတည်ဆောက်ဖို့သဘောတူလက်မှတ်ရေးထိုးခဲ့ကြတယ်လို့ယူရှအနုမြူစွမ်းရည်အေဂျင်စီကမနေ့ကပြောပါတယ်။ယူရေနီယံသန့်စင်မှု20ရာခိုင်နှုန်းနဲ့30ကီလိုဝတ်ရေပေါ့ဓာတ်ပေါင်းပုံတစ်ခုတည်ဆောက်ဖို့အစီအစဉ်ရှိတဲ့အကြောင်းအင်တာဖိတ်သတင်းအေဂျင်စီကပြောပါတယ်။အခုလိုနျူကလ িয়ার ဓာတ်ပေါင်းပုံနဲ့တုတ်သေသနဌာနလုပ်ငန်းတွေက IAEA လို့ခေါ်တဲ့နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီရဲ့ထိန်းချုပ်မှုအောက်မှလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းယူရှနျူကလ িয়ার အေဂျင်စီကဆိုပါတယ်လူအခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့မြန်မာနိုင်ငံကိုယူရှနဲ့တရုတ်နိုင်ငံတွေကလက်နက်တွေအဓိကထောက်ပံ့နေကြပါတယ်ဒီနှစ်ဆန်းပိုင်းမှာမြန်မာအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ဖို့အမေရိကန်ကအဆိုတင်သွင်းခဲ့တဲ့အခါယူရှနဲ့တရုတ်နိုင်ငံတွေကဗီတိုအာဏာသုံးပြီးပယ်ချခဲ့ပါတယ်။အခုလိုယူရှနဲ့မြန်မာနိုင်ငံတုတ်သေသနာလုပ်ငန်းသုံးနျူကလ িয়ার ဓာတ်ပေါင်းပုံတည်ဆောက်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်နိုင်ငံဂျာယီဝန်ကြီးဌာနပြောခွင့်ရကမြန်မာနိုင်ငံဟာအရေးကြီးတဲ့နျူကလ িয়ার ဤပညာပိုင်းဆိုင်ရာနဲ့တခြားထိန်းချုပ်တဲ့စနစ်မရှိသလိုနိုင်ငံတကာလုံခြုံရေးဆိုင်ရာစည်းမျဉ်းစည်းကမ်းတွေကိုလည်းလိုက်နာနိုင်တဲ့အနေအထားမရှိတဲ့အတွက်အမေရိကန်အနေနဲ့စိုးရိမ်ကြောင်း VOA ကိုပြောပြပါတယ်